ဘင်္ဂလားဒေ့ရှ်နိုင်ငံကိုအပြည့်အဝဆက်လက်ထောက်ခံအားပေးသွားမယ်လို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကပြောဆိုလိုက်ပါတယ်။ရှိတ်ဟာစီနာအစိုးရကိုဖျောက်ချတဲ့ကြောင်းသားအရေးခင်အပြည့်ပေါ်ပေါက်လာတဲ့ဘင်္ဂလားဒေ့ရှ်ဂျားဖြတ်အစိုးရခေါင်းဆောင်နိုဘဲငင်းငင်းဆူရှင်မိုဟာမက်ယူနတ်နဲ့အင်ဂါနီကတွေ့ဆုံတဲ့အချိန်မှာထောက်ခံပြောဆိုခဲ့တယ်လို့အင်ဖြူရောကနေသတင်းထုတ်ပြန်ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့အထွေထွေညီလာခံပြင်ပမှာခေါင်းဆောင်နှစ်ဦးတွေ့ဆုံတာဖြစ်ပါတယ်။ကျောင်းသားလူငယ်တွေရဲ့အသက်ပေးဆွံ့လွတ်နစ်နာခံမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်လည်ထူထောင်နိုင်တော့မှာဖြစ်ကြောင်းနဲ့ဒီလိုပြန်လည်ထူထောင်ဖို့အမေရိကန်ရဲ့အကူအညီတွေအများကြီးလိုတယ်လို့လည်းမိုဟာမက်ယူနစ်ဘတ်ကပြောဆိုခဲ့တဲ့ကြောင်း Dhaka Tribune သတင်းမှဖော်ပြပါလိမ့်ခင်ဗျာ။စီးပွားရေးအကျပ်တဲနဲ့ဒီဝါလီခံနာရတဲ့သီရိလင်္ကာနိုင်ငံမှာတော့ပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းကသမ္မတရွေးကောက်ပွဲကျင်းပခဲ့ပြီးအမျိုးသားပြည်သူ့အင်အားမဟာမိတ်အဖွဲ့ခေါင်းဆောင်အသက်55နှစ်အရွယ်အညူရာဒစ္စနာယာဂီကအနိုင်ရသွားပါတယ်။အညူရာဟာလက်လုတ်လက်စားလူဒန်းစားတွေအရေးလှုပ်ဆောင်နေသူဖြစ်ပြီးတော့လူငယ်တွေရဲ့ထောက်ခံမှုနဲ့အနိုင်ရခဲ့တာလို့ AP သတင်းကနေဖော်ပြပါတယ်။သမ္မတသစ်ဟာရွေးကောက်ခံပြီးတော့နောက်တရက်မှပဲလွှတ်တော်ကိုဖျက်သိမ်းလိုက်ပြီးတော့ကြီးညာပါတယ်။လွှတ်တော်ကိုလည်းသိရွေးကောက်ပွဲကိုလာမယ့်နိုဝင်ဘာလ14ရက်နေ့မှာကျင်းပဖို့ရှိပြီးတော့လွှတ်တော်အသစ်ကိုနိုဝင်ဘာလ21ရက်နေ့မှာပြန်ခေါ်မယ်လို့သူကပြောပါတယ်2022ခုနှစ်စီးပွားရေးအကျပ်တဲတွေကြောင့်လူမှုစုပူအောင်ကြွသမ္မတဟောင်းကိုဖျောက်ချခဲ့ပြီးတဲ့နောက်ပထမဆုံးအချိန်လွှတ်တော်ရွေးကောက်ပွဲပြန်ကျင်းပမှာလည်းဖြစ်ပါတယ်ခင်ဗျာလိန်တူချင်းလက်ထက်ခွင့်ဥပဒေမူကြမ်းကိုထိုင်းဘရင်ကပြီးခဲ့တဲ့အင်္ဂါနေ့မှာလက်မှတ်ရေးထိုးအတည်ပြုပေးလိုက်ပါပြီဒီဥပဒေကိုရပ်ပေါင်း120ပြည်ရင်စတင်ကျင့်သုံးမှာဖြစ်တာကြောင့်လာမယ့်2025ခုနှစ်ဇန်နဝါရီလ22ရက်နေ့ကနေစလို့လိန်တူစုံမှတ်တဲ့သူတွေတရားဝင်လက်ထပ်ထင်ရနိုင်ကြတော့မှာဖြစ်ပါတယ်ဒီလိုဖြစ်လာဖို့အတွက်ထိုင်းတက်ချွာလှုပ်ရှားသူတွေစေစုနှစ်နှစ်ခုကျော်ကြာကြိုးပမ်းခဲ့ကြတာပါအခုတော့ထိုင်းဟာအရှိတောင်အာရှမှာလိန်တူလက်ထပ်ခွင့်ပြုတဲ့ပထမဆုံးနိုင်ငံဖြစ်လာမှာဖြစ်ပြီးတော့အာရှတိုင်းမှာဆိုလို့ရှိရင်ထိုင်ဝမ်နဲ့နီပေါ်ပြည်လို့ရှိရင်လိန်တူလက်ထပ်ခွင့်ပြုတဲ့တတိယမြောက်နိုင်ငံဖြစ်လာပါမယ်ခင်ဗျာအိန္ဒိယနိုင်ငံမှာတော့ Samsung ကုမ္ပဏီနဲ့ဆန္ဒပြအလုပ်သမား1000ကျော်ကြာအခုထိမပြည့်လည်ကြသေးပါဘူးလောက်ခလာစာတိုးပြဖို့အလုပ်သမားတမကကိုအတိမတ်ပြဖို့အလုပ်သမားတွေတောင်းဆိုလာတာအခုဆိုလို့ရှိရင်သတင်း3ဘတ်ကျော်ကြာလာပြီဖြစ်ပါတယ် Samsung ကုမ္ပဏီဘက်ကအလုပ်သမားတမကကနေတဆင့်မဟုတ်ပဲနဲ့အလုပ်သမားတွေနဲ့ဓာတ်ရိုက်ညှိနှိုင်းခြင်းပေမဲ့လည်းအလုပ်သမားတွေဘက်ကတော့တမကကိုအတိမတ်ပြရေးကသူတို့ရဲ့အဓိကတောင်းဆိုချက်ဖြစ်တာကြောင့်နှစ်ဖက်မပြေမလည်ဖြစ်နေကြတာလို့ AP သတင်းကနေဖော်ပြပါတယ်အလုတ်သမားတွေဘက်ကလောက်ခလာစာ30ရာခိုင်နှုန်းတိုးပြဖို့တောင်းဆိုထားပြီးတော့ Samsung ကုမ္ပဏီဘက်ကတော့သူတို့ပေးတဲ့လာစာဟာသူများထက်နှစ်ဆနီးပါးလောက်ရှိတယ်လို့ပြောဆိုထားပါတယ်ခင်ဗျာတရုတ်နိုင်ငံမှာတော့အငိမ့်စားတက်ကြီးရွယ်ဦးတွေကိုအငိမ့်ထိုင်မနေဘဲနဲ့ကိုယ့်ပတ်ဝန်းကျင်ကိုအကျိုးပြုမဲ့အလုပ်တွေမှာစေတနာဝန်ထမ်းဝင်လုပ်ပေးကြဖို့အစိုးရကတိုက်တွန်းနေပါတယ်ကလေးထိန်အလုံမတန်ဆွမ်းတဲ့သူတွေကိုကူညီတဲ့အလုံစတဲ့ပညာရေးကျန်းမာရေးကဏ္ဍဒီမှာပါဝင်ဖို့ဖိတ်ခေါ်နေတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲတပ်ပြေပင်စင်ယူနိုင်မဲ့အသက်အရွယ်ကိုလည်းတိုးမြင့်ဖို့အစိုးရကကြိုးစားနေပါတယ်။တရုတ်နိုင်ငံမှာကလေးမွေးဖွားနှုန်းနဲ့နည်းလာသလိုအလုံလုံနိုင်တဲ့ဥယျာဉ်လည်းနှစ်ဆင်ကျဆင်းလာနေတာကြောင့်လာမယ့်2050လောက်ဆိုလို့ရှိရင်အလုံလုံနိုင်တဲ့သူအတော်နည်းသွားနိုင်တယ်လို့ကုလသမဂ္ဂကတတိပေးထားပါတယ်ခင်ဗျာ။ကျွန်တော်ဆော့ဖို့ပါ။